အခုတရင်ဘက်ကအော်စတြေးလျနိုင်ငံစစ်တီမှာကျင်းပဖို့ရှိတဲ့ ASEAN အထူးထိပ်တည်ညီလာခံရဲ့ပြင်ပတီးခြားတွဲဆုံမှုတွေပြုလုပ်ကြစေမှာ ASEAN အဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေအဆုံးသတ်သွားအောင်ဖိအားပေးတိုက်တွန်းနိုင်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့နယ်စည်းမခြားဆရာဝန်များအဖွဲ့ရဲ့ခေါင်းဆောင်ပါဗလိုကာလဘော့စ်ကပြောဆိုလိုက်ပါတယ် ASEAN ရဲ့သူတစ်ပါးနိုင်ငံပြည်တွင်းရေးဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့မူဝါဒကနေဥပိ္ပခာမပြည့်ရေးဆိုတဲ့မူဝါဒကိုပြောင်းဖို့လိုအပ်နေပါပြီလို့ Australia သတင်းဌာနတစ်ခုဖြစ်တဲ့ AAP ကသူကပြောပါတယ် Australia ဝန်ကြီးချုပ်ဖြစ်တဲ့ Mekong Tambu ကလက်ခံကျင်းပပေးမဲ့ ASEAN ဆယ်နိုင်ငံအထူးထိပ်တည်ညီလာခံဟာလာမယ့်တောက်ကြနေ့မှာစတင်ပြီးတော့မြန်မာကောင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်းတက်ရောက်မှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းမြန်မာနိုင်ငံမှာပြုလုပ်ခဲ့တဲ့စစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးတော့နေဆက်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြပါတယ်မစ္စတာကလိုဘော့စ်ရဲ့နေစည်းမခြားဆရာဝန်များအသင်းကဒုက္ခသည်တွေအတွက်အစပိုင်းမှာဆေးရုံတည်ုံနဲ့ပြင်ပလူနာစည်းကမ်းတစ်ခုဖွင့်လှစ်ပြီးတော့ကျန်းမာရေးစောင့်ရှောက်မှုပေးခဲ့ပြီးအခုခါမှာဆိုရင်ဆေးရုံပေါင်း6လုံးနဲ့ပြင်ပလူနာတွေအတွက်စည်းကမ်း20ဖွင့်လှစ်ပေးထားပါတယ်အဲ့ထက်ကစည်းကမ်း3ကမ်းဟာတရက်ကို24နာရီအရေးပေါ်ကုသကမ်းတွေပါဝင်ပါတယ်ဒုက္ခသည်တွေဟာသူတို့စွန့်ခွာထွက်ပြေးရာအရက်မှာနေထိုင်ပိုင်ခွင့်အခွင့်အရေးရှိကြပြီးတော့မကြခင်ရောက်လာတော့မဲ့မုတ်တုံရာသီကိုတောင့်ခံဖို့အတွက်ပြင်ဆင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေဟာရေရှည်မှာအဖြေတစ်ခုမဟုတ်ဘူးဆိုတာကိုဝန်ကြီးချုပ်တန်ဘူးကဒေါ်အောင်ဆန်းစုကြည်ကိုအလေးနဲ့ထားပြီးတော့ပြောဆိုဖို့မစ္စတာကိုလိုဗော့စ်ကတောင်းဆိုလိုက်ပါတယ်